ဂျပန်နိုင်ငံသားဝန်ကြီးဌာနဝန်ထမ်းဆတ်တိုရှိအိုယာမာကာဝါဆာကီမြို့မှာဓာတ်ထုတ်မှုနဲ့တည်ဆုံသွားတဲ့ပုံမှာဝန်နဲ့ကြေခွဲတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူဂျီကဒီဝန်ထမ်းရဲ့ဇနီးဖြစ်သူစီကိုစာရေးသားပေးပို့ခဲ့တယ်လို့သမ္မတရုံးကတောက်ကြနေမှာထုတ်ပြန်ခဲ့ပါတယ်2013ဧပြီလတုန်းကဒေါက်ဆန်ဆူဂျီရဲ့ဂျပန်ခီးစဉ်တွင်မှာဆုံခဲ့တဲ့မြန်မာစကားကျွမ်းကျင်သူဆာတိုရှိအိုယာမာတည်ဆုံသွားတဲ့တဲ့င်းပေါ်မှာတုံ့လုပ်ခဲ့ရပြီးတော့စိတ်မကောင်းဖြစ်ရတဲ့အကြောင်းဗိုလ်ဒုနီရဲ့ဆွေးနွေးရေးသားထားတဲ့သူဆောင်ကိုဖော်ပြထားတာကိုဂျပန်သတင်းဌာနတွေကဂျပန်သတင်းမီဒီယာတွေကထုတ်ပြန်ခဲ့ပါတယ်။အိုယာမာရဲ့ဘာသာစကားကျွမ်းကျင်မှုနဲ့တိမ်မွေ့ပြူငါရဲ့တဘာဝကိုအမှတ်ရတဲ့အကြောင်းရေးသားထားပြီးတော့နှစ်နိုင်ငံချင်းချင်းရေးအတွက်တမိုးထားရတဲ့တန်တပန်တယောက်ဆုံးရှုံးရတာပဲလို့ဒေါက်ဆန်ဆူဂျီကရေးသားထားပါတယ်။အိုယာမာအပြင်အသက်17နှစ်အရွယ်မင်းကလေးငယ်တယောက်လည်းဒီဓာတ်ထုတ်တိုက်ခတ်မှုတွင်မှာတည်ဆုံခဲ့ရပြီးတော့ကလေးအများစုပါဝင်တဲ့ချစ်ပေါင်း18ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဓာတ်ထုတ်တိုက်ခတ်သူကသူ့ကိုယ်သူတက်တည်သွားပြီးတော့ဘာကြောင့်ခုလိုတိုက်ခတ်ရလဲဆိုတဲ့အကြောင်းရင်းကိုတော့မသိရပါဘူး။